ဒီလစောပိုင်း G20 ထိပ်သီးအစည်းအဝေးမှာဗြိတိန်ဝန်ကြီးချုပ်ရီရှိ ဆူနက်ကအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံဆင်မှာမြန်မာစစ်တပ်ကိုအိန္ဒိယကလက်နက်တွေရောင်းချခဲ့တဲ့ကိစ္စမပြောခဲ့ဘူးလို့လွှတ်တော်မေးခွန်းကိုဖြေကြားမှာပြောကြားသွားခဲ့ပါတယ်မြန်မာစစ်တပ်ကိုလက်နက်ရောင်းချတာအဆုံးသတ်အောင်ဆော့အော့ဖ်စီယိုရေးဟာဗြိတိန်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒဖြစ်ပေမဲ့ဒီကိစ္စအပေါ်နှုတ်ဆက်နေခဲ့တာဖြစ်တယ်လို့ Burma Campaign UK ရဲ့ Internet စာမျက်နှာကပြောလိုက်ပါတယ်ပါတီမာမတ်Imran Hussein ရဲ့မိခွန်းကို September 22ရက်နေ့ဇွဲတဲ့နိုင်ငံခြားရေးဝန်ကြီး Anne Marie Trevelyan ကစာနဲ့ပြန်ကြခဲ့တာဖြစ်ပါတယ်။မြန်မာကိုလက်နက်ပေးနေတဲ့ကိစ္စမဆွေးနွေးခဲ့ပေမဲ့အဲဒီလိုမြန်မာစစ်တပ်ကိုလက်နက်ပေးနေသူတွေနဲ့ဆက်လက်ပြီးဆွေးနွေးပါမယ်လို့နိုင်ငံခြားရေးဝန်ကြီးကစာနဲ့ဖြေကြားခဲ့ပါတယ်။ဆူနိုက်ကအရင်ဝန်ကြီးချုပ်တွေလက်ထက်တုန်းကတော့မြန်မာစစ်တပ်ကိုလက်နက်မရောင်းချဖို့ဆာဗီယာ၊ယူကရိန်းနဲ့ဂျပန်နိုင်ငံတွေကိုဗြိတိန်နဲ့မဟာမိတ်တွေကအောင်မြင်စွာစီးအုပ်နိုင်ခဲ့ကြတာပါ။ဒီမိုကရေစီကိုလိုလားပြီးအာဏာရှင်လက်အောက်ကလွတ်မြောက်လိုကြတဲ့မြန်မာပြည်သူတွေကိုစစ်ထေးပြီးမော်ဒီကိုအောက်ကနေချင့်ကပ်နေတာဟာချုပ်ရင်းချက်အပြည့်နဲ့ချင့်ကပ်ပုံမျိုးဖြစ်နေပါတယ်လို့ Burma Campaign UK ရဲ့ So All CEO ရေးမှူး Karen Walterson ကပြောကြားလိုက်ပါတယ်မြန်မာစစ်တပ်ကိုနိုင်ငံအနေငယ်ကပဲလည်းနဲ့ကြောင်းချခဲ့ရပါရုရှားတရုတ်စင်ကာပူတို့နဲ့အတူအိန္ဒိယကလည်းတိုင်းနိုင်ငံအဖြစ်ပါဝင်နေပါတယ်